1988ဇွန်လ21တုန်းကဒီမြင်းနေကုန်းအရေးခင်းဆိုပြီးတော့ဒီလူသိများွားတဲ့အရေးခင်းပေါ့နော်အဲ့တော့ကိုမိုးသီးစုံတို့လည်းဒီဂျွန်အရေးခင်းနေဥဆောင်ခဲ့တာဆိုတော့လေအဲ့ဒါကိုဒီနေ့ခေတ်လူငယ်တွေပေါ့ဗျာတမိုင်းမှန်မှန်လေးသိအောင်ပြောပြပါလား
ကျွန်တော်တို့ဂျွန်လလှူရှာမှုအဓိကဖြစ်ရတဲ့အကြောင်းကမလလှူရှာမှုကအဓိကပဲပေါ့နော်မလလှူရှာမှုမှာကျွန်တော်တို့မလ73ရက်နေ့မှာကိုဖုံးမော်တက်ခံရတယ်နောက်တစ်ခုကကျတော့ကျွန်တော်တို့မလ16နှစ်မှာဒလားနေရေခင်းဖြစ်တယ်။ចောင်းသားတွေအများကြီးဖန်ခံထိတယ်။ဆိုတော့ကျွန်တော်တို့ဒီဖန်စီခံចောင်းသားတွေလွမြောက်ရေးအသက်ခံရတဲ့ကိုဖုံးမော်တို့ကိုစိုးနိုင်တို့ဖြစ်ရမှန်နေဖော်ထုတ်ရေးအတွက်ဆိုပြီးတော့ကျွန်တော်တို့ဂျွန်လာမှာရန်ကုန်တက္ကသိုလ်ကစတင်ပြီးလှုပ်ရှားလာတာပေါ့။မမရပြောရမယ်ဆိုလို့ရှိရင်ဂျွန်လာ2ရက်နေတည်းကစပြီးလှုပ်ရှားလာပေါ့ဗျာ။အရေးခင်းကြီးကဘယ်အထိအချိန်အမြင့်တက်သွားလဲဆိုတော့ဂျွန်လာ21ရက်နေ့မှာတော့အကြီးမားဆုံးចောင်းသားလှုပ်ရှားမှုကြီးဖြစ်သွားတယ်။ကျွန်တော်ရဲ့တသက်တာအတွေ့အကြုံမှာတော့ဒီចောင်းသားအများဆုံးဟာလာ3000လောက်ရှိမယ်ကျွန်တော်တို့ရန်ကုန်တက္ကသိုလ်မှာစုဝေးပြီးတော့စန္ဒပြကြတဲ့လှူရှားမှုကြီးတွေဖြစ်သွားတယ်အဲ့ဒီအချိန်မှာကျွန်တော်တို့ចောင်းသားလှူရှားမှုကိုလာပေါင်းတဲ့အထက်တန်းចောင်းသားလေးတွေရှိရဗျအဲ့ဒီចောင်းသားလေးတွေကမြင်းညီကုန်းမှာဒီလုံတိန်တွေပေါ့အဲ့ဒီကာလကားနဲ့တိုက်တယ်ចောင်းသားလေးတွေတည်သွားတယ်အဲ့ဒီဟာကိုမခံမရနိုင်ဖြစ်ပြီးလူလူကြီးကတခါတည်းလုံတိန်တွေကိုပြန်ပြီးတော့တိုက်ခိုက်လိုက်ကြတာပေါ့နော်တိုက်ခိုက်လိုက်ကြတဲ့အတွက်လုံတိန်တွေလည်း20လောက်တည်သွားတယ်ဗျဆိုတော့အဲ့လောက်ထိကိုဒီလိုမဆလာခင်မှာအကြီးမားဆုံးလှုပ်ရှားမှုကြီးဖြစ်သွားခဲ့ရတယ
်ဆိုတော့ကိုမိုသီးစုံရဲ့ဒီအဓိကဖြစ်ရတဲ့အကြောင်းတွေဟာဒီចောင်းသားတွေကြောင့်ပဲလားဒါမှမဟုတ်လည်းဒီခေတ်စနစ်ကြောင့်လား
တကယ်တော့ဒီចောင်းသားလှုပ်ရှားမှုကြီးနဲ့ဒီလူတွေကလှုပ်ရှားမှုကြီးတွေဖြစ်ရတဲ့အဓိကအကြောင်းရင်းကတော့ဒီအာဏာရှင်စနစ်ကိုပြည်သူလူထုကဆန့်ကျင်တာပဲဆိုတော့ဒီနေ့အဲ့ဒီလှုပ်ရှားမှုကြီးကခု28ရှိသွားပြီဘာမှပြည်ကဘာမှပြောင်းလဲမှုမရှိသေးဘူးအဲ့တော့ဒီလှုပ်ရှားမှုကြီးကိုမမှီလိုက်တဲ့လူငယ်တွေအတွက်ကျွန်တော်ကအနည်းဆုံးဥပမာပြမယ်ဆိုရင်ပြီးခဲ့တဲ့ကျွန်တော်တို့လက်ဗရန်မှာဟလာဖြစ်သွားခဲ့တဲ့ចောင်းသားလှုပ်ရှားမှုလို့ပေါ့ဆိုတော့ចောင်းသားလှုပ်ရှားမှုဖြစ်လာတဲ့အတွက်မခံမရနိုင်ဖြစ်ပြီးတော့ပြည်သူလူထုကပူးပေါင်းပါဝင်လိုက်တာပေါ့ဆိုတော့ဒီနေ့ဒီကာလမှာတော့လက်ဗရန်ចောင်းသားလှူရှားမှုတွေဖြစ်တဲ့ចောင်းသားတွေရိုက်ခံရတဲ့ကျွန်တော်တို့အားလုံးတွေ့လိုက်ကြတယ်။ဒါပေမဲ့ဒီចောင်းသားလှူရှားမှုကြီးကဂျွန်လာចောင်းသားလှူရှားမှုကြီးလို့အချိန်ဟုန်ပြီးတော့မြင့်တက်မလာတာတော့စိတ်မကောင်းစရာပေါ့ဗျာ
။ဟုတ်ကဲ့အဲ့တော့အဲ့ဒီ28နှစ်တုန်းကဖြစ်ရနေအခုဖြစ်ရနေပေါ့နော်တူတလို့လို့ဖြစ်နေတဲ့အခါကျတော့အချိန်ရောဘယ်လိုသုံးသပ်မလဲ
။ဒီအချိန်ရအားလုံးကဘာမှအပြောင်းလဲမရှိသေးဘူး။အကုန်လုံးကအတူတူပဲ။အာနာရှင်စနစ်ကိုစန့်ကျင်တဲ့ចောင်းသားအခွင့်အရေးတွေကျွန်တော်တောင်းဆိုခဲ့ကြတယ်။ဆိုတော့ဒီနေ့လက်ဗရန်ចောင်းသားလှူရှားမှုဆိုရင်ကျွန်တော်တို့ရဲ့ဒါ28နှစ်ကြာကာလမှာဒုတိယအကြိမ်ပြန်ဖြစ်တဲ့လှူရှားမှုပေါ့ဒါပေမဲ့လက်ဗရန်ចောင်းသားလှူရှားမှုမှာဘာတွေပါလာလဲဆိုတော့နိုင်ငံရေးအရဟလာပို့ပြီးတော့တိုးတက်တဲ့အမြင်တွေရှိလာတယ်ဒါကတော့ဒီမိုကရေစီပညာရေးလွတ်လပ်တဲ့ပညာရေးကိုသူတို့တောင်းဆိုလာကြတယ်ဆိုတော့ဒီနေ့ဒီပညာရေးလှူရှားမှုတွေပညာရေးတောင်းဆိုမှုတွေကလည်းကျွန်တော်တို့ခက်ထဲရဝနေ့ဒီဘာမှဖြစ်သေးဘူးလွန်ခဲ့တဲ့ဟာလာကျွန်တော်တို့နှစ်ပတ်သုံးပတ်က10ရန်းအောင်စင်းတွေထွက်သွားတယ်အဲ့တော့ဖြည့်ဆိုးတဲ့ចောင်းသားအောင်6သိန်းရှိတယ်အဲ့ဒီចောင်းသား6သိန်းမှာ4သိန်းလောက်သာမှုကြတယ်ဆိုတော့ဒါတော်တော်တုံ့လှုပ်စရာကောင်းတဲ့သတင်းတွေပဲဆိုတော့ဒီလိုအနေအထားမျိုးတွေဟာဘာလို့ပြနေလဲဆိုတော့ဘာမှအပြီးမှပညာရေးကလွတ်လပ်ခွင့်မရှိသေးဘူးပညာရေးကပြောင်းလဲမှုတွေဟာလွန်ခဲ့တဲ့28နှစ်တာကာလတုန်းကလိုပဲဘာမှပြောင်းလဲမှုမရှိသေးဘူးဆိုတာပြနေတာပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့မနေ့တနေ့ရပါပဲကျွန်တော်လည်းနိုင်ငံခြားသတင်းတစ်ခုမှတော့တွေးလိုက်ပါတယ်မြန်မာနိုင်ငံအထူးသတိထားစောင့်ကြည့်ရအောင်မယ့်နိုင်ငံစီးရင်ထဲမှာပါနေတယ်ပေါ့နော် fragile state ဆိုပြီးတော့သူတို့ပြောပါတယ်ဟုတ်ကဲ့အဲ့လို့ဆိုတော့လေဘလို့ကိုမိုးတီသုံးသပ်မလဲဗျာဒီဟာကိုလေထွက်ပေါက်နေနေရအောင်အခုဒီရွေးကောက်ပွဲတွေဘာလို့လဲတော်တော်လေးအားလုံးအောင်အားလုံးဆိုင်နေဟုတ်ကဲ့ကျွန်တော်
တို့ဒီကြောင်းသားလှူရှားမှုကနေစလာခဲ့တဲ့ဒီမိုကရေစီအရေးတော်ပုံမူကြီးပေါ့ဗျာဆိုတော့ဒီဇာလန်ကြီးဒီလှူရှားမှုကအခွင့်အရေးမပြီးသေးဘူးဘာမှပြရတကယ်ဆိုရင်တိုးတက်တဲ့ပြောင်းလဲမှုဥတည်ရတော့မှာပေါ့ဒီနေ့ဦးသိန်းစင်ဆိုတာ2010ခုနှစ်မှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့တို့ဂရီပေးလာတယ်ဒါပေမဲ့တို့ပေးခဲ့တဲ့ဂရီတွေကဘာတစ်ခုမှမတည်သေးဘူးဒီနေ့ကျွန်တော်တို့ပြန်ကြည့်ပါအဲ့ဒါအလွယ်ဆုံးဖြစ်တဲ့ပညာရေးကျန်းမာရေးလူမှုရေးကိစ္စတွေမှာတော့ပြောင်းလဲမှုဖြစ်သေးဘူးနိုင်ငံရေးဆိုတာတော့အဝေးကြီးပါပဲဆိုတော့နိုင်ငံရေးကိစ္စတွေမှာလည်းအခြေခံဥပဒေပြုပြင်ပြောင်းလဲပါမယ်လို့ဦးသိန်းစင်ကဟာလာကျွန်တော်တို့ဒီကြက်ခိုင်ဖွံ့ဖြိုးရေးပါတီခေါင်းဆောင်တွေရောနိုင်ငံတကာကိုဂရီပေးခဲ့တယ်နောက်တစ်ခါပညာရေးကပြုပြင်ပြောင်းလဲမှုတွေလုပ်ပါမယ်လို့တို့ဂရီပေးခဲ့တယ်ဆိုတော့ဒီဂရီတွေကဘာမှကိုကုနေတိဆက်မဖြစ်လာဘူးဆက်မဖြစ်လာတဲ့ပိုပြီးစိုးသွားမဲ့အခြေအနေကိုဥတည်နေတယ်အဲ့အတွက်ကျွန်တော်တို့နိုင်ငံတကာကသုံးသပ်ထားသလိုပဲကျွန်တော်တို့လည်းအလွန်စိုးရိမ်နေအဲ့ဒီအတွက်ကျွန်တော်တို့လည်းဆက်မပြတ်စောင့်ကြည့်နေတယ်လို့ကျွန်တော်တို့အနေနဲ့ပြောချင်တယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုမိုးသေးစွန့်ရေအခုလိုပြောပြတာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်